မင်္ဂလာညနေခင်းပါသောတာရှင်များရှင်2019ခုနှစ်ဧပြီလ17ရက် VOA American တန်ရဲ့ကြာသပတေးညနေခင်း VOA မြန်မာဘာသာစီစဉ်တွေကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီအထိ American ပြည်အောင်စု Washington DC မြို့တော်ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်ဒီကနေ့ညနေခင်းစီစဉ်တွေကိုကျွန်မများသတင်းအောင်ကတာဝန်တင်ဆက်ပေးပါမယ်
ကျွန်တော်အောင်လို့ပါဒီညနေနားဆင်ရမယ့်သတင်းတွေမှာတော့ဆူရနိုင်ငံကိုနှစ်ပေါင်း30ကျော်အုပ်ချုပ်ခဲ့တဲ့သမ္မတအိုမာအယ်ဖာရှီယာဟိုယာရူကနှုတ်ထွက်ဖို့စစ်တပ်ကဖိအားပေးဖယ်ရှားလိုက်ပါတယ်အင်တာနက်မှာအချက်အလက်တွေကိုဖွင့်ချနေတဲ့ WikiLeaks website တူတော်သူဂျူလီယန်အဆန်းကိုဒီနေ့ပဲပရိရှာရဲတပ်ဖွဲ့ကဖမ်းဆီးပါတယ်ဒီလိုထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုတော့မဆုမျက်မှုနဲ့သူညင်ညာပေးမှာပါ
ဟုတ်ကဲ့ပါရှင်။သတင်းတွေပြီးနားဆင်ရမယ့်သတင်းလှော်တွေမှာတော့ရခိုင်ပြည်နယ်မြောက်ဦးမြို့နယ်လက်ကကြီးရွာသား28ဦးကိုတပ်မတော်ကဖမ်းဆီးခေါ်ဆောင်သွားတယ်လို့ဒေသခံတွေကပြောပါတယ်
။ကင်းဆောင်တဲ့ရွာမှာကင်းဆောင်တဲ့ကြားပဲအဲဒီစားတဲ့ဒီကရာရှိတဲ့ဒီရောအဲဒီစားတဲ့နာမည်ကိုလို့ဒီလူကအေးအေး
လက်ကကြီးရွာအုပ်ချုပ်ရေးမှူးဦးအောင်တန်းမြင့်ပြောသွားတာပါအပြည့်စုံကိုနောက်ပိုင်းမှနားဆင်ရပါမယ်ဒီသတင်းလွှာနဲ့အတူကိုရီးယားကျွန်းဆွယ်နျူကလ িয়ার ကိမဲဆုံဖြစ်ရေးရပ်ဆိုင်းနေတဲ့ဆွေးနွေးမှုတွေပြန်ဆနိုင်ရေးဆွေးနွေးဖို့တောင်ကိုရီးယားသမ္မတမွန်ဂျေအင်းဟာအမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့ဒီကနေ့တွေ့ဆုံမှာဖြစ်တဲ့အကြောင်းနိုင်ငံတကာသတင်းလွှာနဲ့အတူနှစ်သက်ကူးလက်ဆောင်တကြံတေးသချင်းတစ်ပုဒ်ကိုလည်းနောက်ပိုင်းမှနားဆင်ရပါမယ်ဒီလိုသတင်းဆောင်းပါးတွေမတိုင်ခင်အခုအရင်ဆုံးနောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လင်းဦးနဲ့မဆူမြတ်မွန်တို့ကပြောပြပြပါရှင
်ဆူရနိုင်ငံကိုနှစ်ပေါင်း30ကျော်အာဏာရှင်ဆန်ဆန်အုပ်ချုပ်ခဲ့တဲ့ပုံမှာဆက်ကျင်ကန့်ကွက်မှုတွေလေးလာနီးပါးကြကြုံခဲ့ရပြီးတဲ့နောက်သမ္မတအိုမာအယ်ဖာရှီယာကိုစစ်တပ်ကယာရူကဖယ်ရှားလိုက်ပါတယ်အသက်85နှစ်ရှိဖြစ်တဲ့သမ္မတယာရူကဆင်းပြေဖို့အတွက်ကိုစစ်တပ်ကဖိအားပေးခဲ့တာဖြစ်တဲ့အကြောင်းလဲစစ်တပ်နဲ့နီးစပ်သူအတန်းဝန်းက VOA ကိုပြောဆိုခဲ့တာပါစစ်တပ်ကအရေးကြီးတဲ့ကြီးညာချက်တည်းရဲ့ဒီနေ့ကြီးညာမယ်အကြောင်းနိုင်ငံမှသတင်းဌာနကကြီးညာခဲ့ပြီးနိုင်ပိုင်းတွင်မှာပဲသမ္မတယာရူကထွက်တော့မယ်ဆိုတဲ့သတင်းတွေလည်းအစောပိုင်းမှာထွက်ပေါ်ခဲ့တာဖြစ်ပါတယ်စစ်တပ်ကတော့နှစ်နှစ်ကြာယာယီတာဝန်ယူသွားမယ်လို့လည်းကြီးညာပါတယ်ထောင်ထဲကြီးတဲ့ကာတွန်မျိုးကန်တွေကတော့လမ်းတွေပေါ်ထွက်ဆန္ဒပြကြပြီးပြီးခဲ့တဲ့စနေနေ့ကလေးကထန်သွေးမောက်နေတဲ့စီယုံချုပ်ရှိကိုဒီနေ့ပဲကြီးတက်ခဲ့ကြတာပါလူမျိုးတပ်ဖွဲ့အနေနဲ့ပြည်ပကဖြစ်ရာကတည်ဆုံးသူ22ယောက်တည်းမှနေရှိတယ်လို့လည်းတကြွလို့ရှာသူတွေကပြောဆိုထားပါတယ်စီယုံချုပ်ရှိရဲ့နမည်ကသမ္မတအင်တော်ကိုစစ်သားတွေလိုက်ပတ်လာတဲ့ကားတွေဝင်းရံထားတယ်လို့လည်းသတင်းတွေထွက်ခဲ့ပါတယ်သမ္မတရဲ့အာဏာရပါတီယုံချုပ်ကိုစစ်တပ်ကစီးနှင်းရှာဖွေတာတွေလုပ်ခဲ့တဲ့အကြောင်းလဲသတင်းတွေကဖော်ပြခဲ့ကြတာပါလူမျိုးရေးအာဏာရှင်တွေကနိုင်ငံရေးအကျဉ်းသားတွေအားလုံးကိုမကြခင်ပြန်လွတ်ပေးဖို့ရှိနေတဲ့အကြောင်းလဲနိုင်ငံပိုင်သတင်းဌာနကကြေညာထားပါတယ်သမ္မတဖာရှီယာအစိုးရရဲ့စီးပွားရေးစီမံခန့်ခွဲမှုတွေကြောင့်ကုန်စည်နှုန်းတွေနဲ့လောင်စာဆီဆီတွေတဟုန်တို့တွန့်မြင့်ခဲ့ပြီးတဲ့နောက်နိုင်ငံချောင်းဝေးပြက်လက်မှုတွေလည်းကြုံခဲ့ရတယ်ဆိုပြီးဆန္ဒပြပွဲတွေပြီးခဲ့တဲ့နှစ်ဒီဇင်ဘာ9ရက်နေ့ကလေးကစတင်ပေါ်ပေါက်ခဲ့တာပါ1989ခုနှစ်မှာအာဏာသိမ်းပြီးတက်လာတဲ့သမ္မတအယ်ဖာရှီယာအစိုးရကတော့ဆန္ဒပြပွဲတွေကိုအစောပိုင်းနေနှင်းမှုတွေမှောင်မမြင်ဖြစ်ခဲ့ပြီးတဲ့နောက်ဖေဖော်ဝါရီလ22ရက်နေ့မှာပဲတနင်္ဂနွေလုံးအရေးပေါ်အခြေအနေကြီးညာခဲ့တာဖြစ်ပါတယ်
EU ဥရောပသမဂ္ဂတွေကနေဗြိတိန်နိုင်ငံကနှုတ်ထွက်မဲ့ရက်ကိုအောက်တိုဘာ31ရက်နေ့အထိနောက်ဆုတ်ပေးဖို့ EU ခေါင်းဆောင်တွေသဘောတူကြကြပါတယ်။ဗြိတိန်နိုင်ငံကနှုတ်ထွက်ပြီးနောက်ပိုင်းနှစ်ဖက်လိုက်နာရမယ့်သဘောတူညီချက်တွေနဲ့ပတ်သက်လို့ဗြိတိန်ပါလီမန်မှာအတိမပြုတ်နိုင်တဲ့အတွက်အခုလိုနောက်ဆုတ်ခဲ့ရတာပါ။ဘယ်လ်ဂျီယမ်နိုင်ငံဘရပ်ဆဲလ်စ်မြို့တော်မှာကြာသာဗြိတိန်နေကူးတဲ့အထိအရေးပေါ်ဆွေးနွေးပွဲလုပ်ခဲ့ပြီး EU ကထပ်နောက်ဆုတ်ပေးခဲ့တာလည်းဖြစ်ပါတယ်။ဗြိတိန်ဝန်ကြီးချုပ်ထရီဇာမေးနဲ့ EU ကြားရရှိထားတဲ့သဘောတူညီချက်တွေကိုအောက်တိုဘာ31ရက်မတိုင်ခင်နှစ်ဖက်လုံးမှအတိပြုတ်နိုင်ခဲ့မယ်ဆိုရင်တော့အတီးပြုတ်နိုင်ခဲ့တဲ့လရဲ့နောက်လပထမဆုံးနေ့မှာဗြိတိန်နှုတ်ထွက်ရမယ်ဆိုတဲ့ချွင်းချက်တော့ရှိပါတယ်။ဗြိတိန်ဝန်ကြီးချုပ်မေကတော့သူ့အနေနဲ့ EU ထဲကနေဗြိတိန်နိုင်ငံအမြန်ဆုံးနှုတ်ထွက်ရေးကိုလိုလားပြီးမေ22ရက်မတိုင်ခင်နှုတ်ထွက်ချင်တယ်လို့ပြောကြားခဲ့ပါတယ်။ဗြိတိန်နှုတ်ထွက်မဲ့ရက်နောက်ဆုတ်သွားတဲ့အတွက်မေလ23ရက်ကနေ26ရက်ထိကျင်းပမယ့်ဥရောပပါတီမန်ရွေးကောက်ပွဲတွေမှာဗြိတိန်နိုင်ငံကပါဝင်ရှင်ပြန်ရမှာဖြစ်ပါတယ်။နှုတ်ထွက်တဲ့ရက်ရွှေဆိုင်နာနဲ့ပတ်သက်လို့ဝန်ကြီးချုပ်မေကဗြိတိန်အောက်လွှတ်တော်မှာဒီကနေ့ရှင်းလင်းပြောကြားမှာဖြစ်ပါတယ်။ဒီချိန်ထဲမှာပဲအတီးပြုတ်ချက်ရနိုင်မဲ့သဘောတူညီချက်ရဖို့အတိုက်အခံလေဘာပါတီနဲ့လည်းဆက်လက်ဆွေးနွေးညှိနှိုင်းနေပါတယ်။မူလကမလ29ရက်နေ့နောက်ဆုံးထားနှုတ်ထွက်ဖို့သတ်မှတ်ထားတာကနေမနက်ဖြန်ဧပြီ12ရက်နေ့ကို EU ဘက်ကနောက်ဆုတ်ခဲ့ပေးပြီးသားဖြစ်ပါတယ်။ဒါပေမဲ့သဘောတူညီချက်တွေကိုဗြိတိန်မှအတိမပြုတ်နိုင်ပဲနှုတ်ထွက်ရမယ့်အခြေအနေကြောင့်အခုလိုနောက်ထပ်ရက်ကိုရွှေ့ဆိုင်ခဲ့ရတာဖြစ်ပါတယ်။
အင်တာနက်မှာချက်လက်တွေကိုဖွင့်ချနေတဲ့ WikiLeaks website တူတော်သူဂျူလီယန်ဆန်းကိုဒီနေ့ပဲပရိရှာရဲတပ်ဖွဲ့ကဖမ်းဆီးလိုက်ပါတယ်။လိမ်မဲဆန်ရစော်ကားမှုဆွဆွဲခြင်းနဲ့ဆီရီနိုင်ငံမှာတရားစွဲခံထားရတဲ့အတွက်ပြန်ဖို့ခံရမှာကိုရှောင်ရှားပြီး2012ခုနှစ်ကလေးကခေါ်လွန်နေတဲ့လန်ဒန်မြို့ကအီကွေဒေါ်တန်ရုံမှာပဲဖမ်းဆီးခံခဲ့ရတာပါ။ဆီရီနိုင်ငံကနောက်ပိုင်းမှာစုံစမ်းစစ်ဆေးမှုတွေကိုရုတ်သိမ်းလိုက်ပြီးမြဲလဲအမေရိကန်စူရဲ့လေဝဲချက်ထောက်ထားတွေကို WikiLeaks website မှာဖော်ပြခဲ့မှုတွေဘရစ်ရှားနာမည်ကဖက်စီပီအမေရိကန်ကိုလွှဲပြောင်းပေးမှာဆိုရင်းတဲ့အတွက်တန်ယုံမှာဆက်လက်ခုလုံနေတာလည်းဖြစ်ပါတယ်။တရားရုံးကစင်ခေါ်တာကိုပြက်ကွက်မှုနဲ့2012ခုနှစ်ဇွန်လထဲမှာပဲဗြိတိန်ရာနာမည်ထုတ်ပြန်ထားတဲ့ဖောင်ရန်နဲ့အစမ်းကိုအီကူရောတန်ယုံမှာဒီနေ့ပဲဖက်စီလိုက်တာဖြစ်တဲ့အကြောင်းလဲဗြိတိန်ရဲတပ်ဖွဲ့ကကြေညာချက်မှာဖော်ပြခဲ့တာပါ။အီကူရောအစိုးရကခုလုံဝင်ပြန်လည်ရုပ်သိမ်းလိုက်ပြီးတဲ့နောက်တမန်ကြီးကရဲတပ်ဖွဲ့ကိုတန်ယုံမှာလာရောက်ဖမ်းဆီးဖို့ဖိတ်ခေါ်ခဲ့တာလို့လည်းကြေညာချက်မှာဖော်ပြထားပါတယ်။ Ecuador သမ္မတလင်နေမိုရီနိုကတော့အစမ်းရဲ့အပြုမူတွေပေါ်တီးမခံနိုင်တော့တဲ့အတွက်ဆက်လက်လက်မခံတော့ဖို့ဆုံးဖြတ်ခဲ့တဲ့အကြောင်းဒီနေ့ပဲဗီဒီယိုနဲ့ကြေညာချက်ထုတ်ပြန်ပြောဆိုလိုက်တာပါ။တန်ယုံမှာခေါ်လုံနေစဉ်ခွင့်ပြုချက်မရဘဲ electronic ကိရိယာတွေတက်စင်တာလွန်ကျော်ရေးကင်မရာတွေကိုမမြင်နိုင်အောင်ဖုံးကွယ်ထားတာလွန်ကျော်ရေးစောင့်နေပေါ်လက်မခံနိုင်တော့တဲ့ဆက်ဆံပုံတွေအပြင်တန်ယုံရဲ့လွန်ကျော်ရေးဆိုင်ရာအချက်လက်ဖိုင်တွေကိုခွင့်ပြုချက်မရဘဲကြီးစုတာတွေရှိကြောင်းလည်း Ecuador သမ္မတကပြောဆိုခဲ့တာပါ။ Vatican Catholic Christian ကျောင်းတော်နဲ့ပတ်သက်တဲ့အထောက်အထားတွေကိုမကြသေးရင်ကဖွင့်ချခဲ့ပြီးနောက်ပိုင်းမှာရောဒီမတိုင်ငင်မှာပါ WikiLeaks လုပ်ပေါ်ကံပတ်တွေသူ့ကိုလာရောက်တွေ့ဆုံခဲ့တာတွေရှိကြောင်းနဲ့ဒီချက်ဟာတခြားနိုင်ငံရဲ့ပြည်တွင်းရေးတွေကိုဆွတ်ဖက်နေတဲ့ဖွဲ့စည်းတစ်ခုနဲ့ဆက်လက်ပတ်သက်နေစေဖြစ်တယ်ဆိုတာကိုပြသရရောက်တဲ့အကြောင်းလဲ Ecuador သမ္မတကပြောဆိုခဲ့ပါတယ်။
အမေရိကန်ပြည်ထောင်စုတွေကို NDA ရှိသူတွေအများကြီးတရားမဝင်ဝင်လာနေတာတားဆီးနိုင်ဖို့နိုင်ငံတောင်ပိုင်းနယ်စပ်ကိုနောက်ထပ်တပ်တွေဆေးလွတ်ဖို့လိုမယ်လို့သမ္မတဒေါ်နယ်ထရမ့်ကပြောကြားလိုက်ပါတယ်စစ်တပ်ကိုချထားမှဖြစ်ပေမဲ့စစ်သားတွေအနေနဲ့ရှေ့တန်းမှာလို့တော့လုပ်လို့မရဘူးလို့ဒီ Texas ပြည်နယ်မှာမွေးမြူရေးသမားတွေနဲ့တွေ့ဆုံစဉ်မှာသမ္မတထရမ့်ကပြောကြားခဲ့ပါတယ်တရားမဝင်နိုင်ငံပြောင်းလာသူတွေသူတို့ရဲ့မွေးမြူရေးခြံတွေကိုတရားမဝင်ကျော်ဖြတ်သွားမယ်ရန်အဆက်မပြတ်ရှိနေတယ်လို့မွေးမြူရေးသမားတွေကလည်းသမ္မတကိုပြောခဲ့ကြပါတယ်အမေရိကတိုက်အလဲပိုင်းမှာရှိတဲ့Honduras, Guatemala, El Salvador နဲ့ Colombia နိုင်ငံတွေကယာစွဲဂိုင်းသားတွေကို American မှာခိုးယူလို့ရတဲ့ဖြတ်ဖို့ဆေလွတ်နေတယ်လို့သမ္မတ Trump ကဆိုပါတယ်။ဒါပေမဲ့ Mexico နိုင်ငံကတရားမဝင်လာသူတွေကတော့စိုက်ပျိုးမွေးမြူရေးလုပ်ငန်းတွေမှာလာအလုပ်လုပ်ပြီးပြန်သွားကြတဲ့အတွက်ပြဿနာမရှိဘူးလို့လည်းသမ္မတ Trump က San Antonio မြို့မှာပြောကြားခဲ့ပါတယ်။နေဆက်လုံခြုံရေးအတွက်စစ်တပ်ကိုနောက်ထပ်ဖြန့်ချထားမယ်လို့သမ္မတပြောကြားခဲ့တဲ့အပေါ်မှာကန့်ကွက်ဝေဖန်မှုတွေလည်းထွက်ပေါ်နေပါတယ်။နေဆက်မှာစစ်တပ်ကိုဘလောက်ကြာကြာတာဝန်ချထားမှလဲဆိုတာကိုပူတွဲစစ်ဦးစီးချုပ်များရဲ့ဥက္ကဋ္ဌနဲ့ဆွေးနွေးနေပြီးအချိန်တိုပဲဖြစ်ပါလိမ့်မယ်လို့ယာယီကာကွယ်ရေးဝန်ကြီးပက်ရှန်နဟန်ကသတင်းတောက်တွေကိုပြောကြားခဲ့ပါတယ
် VOA American တဲ့ညနေပိုင်းမြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေညနေ9နာရီထိလိုင်းဒိုမီတာ70 kHz 1063ညလိုင်းဒိုမီတာ19 kHz 15565နဲ့လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
် View American တဲ့မြန်မာပိုင်းစီစဉ်ရဲ့ကြာသပတေးနေ့ညနေခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်တောင်ကိုရီးယားနိုင်ငံမှာနှစ်ပေါင်း65နှစ်ကြာကျင်းသုံးလာခဲ့တဲ့ကိုဝင်ဖြစ်ချခွင့်တမ်းမြစ်တဲ့ဥပဒေကိုဖွဲ့စည်းပုံအခြေခံဥပဒေတရားရုံးကပယ်ဖျက်လိုက်ပါတယ်ဥပဒေအရအမျိုးသမီးတွေကိုပိုင်ဆုံးဖြတ်ခွင့်ကိုကန့်သက်ရရောက်တဲ့အတွက်ဖွဲ့စည်းပုံအခြေခံဥပဒေနဲ့မညီကြောင်းတမိုင်းဝင်ဆုံးဖြတ်ချက်ကိုဒီနေ့ကြီးညာမှာပြောဆိုလိုက်တာပါဆုံးဖြတ်ချက်ကိုတော့ထောက်ခံမဲ့ခုနှစ်မဲ့ကန့်ဝင်မဲ့နှစ်မဲနဲ့အတည်ပြုလိုက်တာပါကန့်သက်ချက်တွေကိုဖယ်ရှားပြီးအစားထိုးမဲ့ဥပဒေတရားကိုလွှတ်တော်ကအတည်မပြုနိုင်သေးဘူးဆိုရင်တော့ဖွဲ့စည်းပုံအခြေခံဥပဒေတရားရုံးရဲ့လက်ရှိတားမြစ်ချက်ဟာ2021ခုနှစ်ဇန်နဝါရီလ1ရက်နေ့မှာအလိုလျောက်ပယ်ဖျက်မှာဖြစ်ပါတယ်တောင်ကိုရီးယားနိုင်ငံကလက်ရှိကိုဝင်ဖြစ်ချခွင့်တမ်းမြစ်တဲ့ဥရိယသတိစားဖြစ်ချတဲ့အမျိုးသမီးအနေနဲ့ထောင်နဲ့တစ်နှစ်ကြာခံရမှာဖြစ်တယ်လို့ဖြစ်ချပြီးတဲ့ဆရာဝန်အနေနဲ့လည်းထောင်နဲ့တစ်နှစ်အပြစ်ပေးခံရမှာပါဒါပေမဲ့လည်းအာရမပြုချင်းမှုကြောင့်တမမို့သွေးသားအရင်းချာနဲ့ရလာတဲ့ကိုဝင်ကိုဖြစ်ချတာမျိုးမျိုးရိုးလိုက်တဲ့ယောဂါစုတစ်ခုခုတမမို့ကျန်းမာရေးအတွက်အန္တရာယ်ရှိတဲ့ခြေအနေနဲ့ကျင်းဝတဲ့အမျိုးသမီးတွေကိုဝင်ဖြစ်ချတာမျိုးကိုတော့ကျွန့်ကျင့်ဖြစ်နေခွင့်ပြုထားပါတယ်2012ခုနှစ်မှာတုန်းကဥပဒေကိုဆက်လက်ကျင့်သုံးဖို့ဖွဲ့စည်းပုံချေဥပဒေတရားရုံးကဆုံးဖြတ်ခဲ့မှုပါတယ်။ဒါပေမဲ့လည်းဥပဒေကိုဖျက်သိမ်းရေးလှုပ်ရှားသူတွေကတော့တားမြစ်ချက်ကြောင့်အမျိုးသမီးအနေနဲ့ဥပဒေကိုချိုးဖောက်ပြီးကိုယ်ဝင်ဖျက်ချတာတွေကိုယ်ဝင်ရလာတဲ့အမျိုးသမီးအနေနဲ့ပညာရေးကိုဆွတ်လွတ်ရတာမျိုးလိုနင့်နာမှုတွေရှိနေတဲ့အတွက်ဖျက်သိမ်းမှုဆက်လက်တောင်းဆိုနေကြတာလည်းဖြစ်ပါတယ်။
မြောက်ကိုရီးယားနိုင်ငံပေါ်တန်ခတ်အရေးယူထားသူတွေကိုရန်လိုသူတွေဖြစ်ကောင်းဆောင်ကင်ဂျွန်အန်ကတိုက်ခိုက်ပြောကြားလိုက်ပါတယ်။အမေရိကန်ပြည်ထောင်စုဝါရှင်တန်မြို့တော်မှာတောင်ကိုရီးယားသမ္မတနဲ့အမေရိကန်သမ္မတတို့ထိပ်သီးဆွေးနွေးကြဖို့နိုင်ပိုင်းအလုံးမှာပဲမြောက်ကိုရီးယားကောင်းဆောင်ရဲ့တိုက်ခိုက်ပြောဆိုမှုကိုအစိုးရသတင်းမီဒီယာကဒီကနေ့ထုတ်လွှင့်ခဲ့တာပါ။မြောက်ကိုရီးယားကဒူးထောက်လာလိမ့်မယ်ဆိုတဲ့အတွက်မှားနဲ့ပိတ်ဆို့တန်ခတ်နေသူတွေကိုဖြည့်ရှင်းသွားမယ်လို့ကင်ဂျွန်အန်ကကတိပြုခဲ့ပါတယ်။ဒီကနေ့ကြားသာပရင်းတင်နှောင်းပိုင်းကြရင်တောင်ကိုရီးယားသမ္မတမွန်ဂျေအင်းနဲ့အမေရိကန်သမ္မတဒေါ်နယ်ထရမ့်တို့အင်ဂျီတော်မှာတွေ့ဆုံကြမှာပါမြောက်ကိုရီးယားနဲ့နျူကလ িয়ার ဆွေးနွေးပွဲတွေပြန်လည်အသက်သွင်းနိုင်ဖို့အတွက် မြောက်ကိုရီးယားပေါ်တန်ခတ်မှုတွေလျှော့ပေးဖို့အတွက်သမ္မတမွန်ဂျေအင်ကသမ္မတထရန့်ကိုတိုက်တွန်းလိုက်မယ်လို့ခန့်မှန်းရပါတယ်။တန်ခတ်မှုတွေလျှော့ဖို့ဖယ်ရှားရေးကိစ္စနဲ့ပတ်သက်လို့သဘောတူညီမှုမရခဲ့တဲ့အတွက်သမ္မတထရန့်နဲ့ကင်ဂျုံအန်တို့ဗီယက်နမ်နိုင်ငံမှာဖေဖော်ဝါရီလကဒုတိယအကြိမ်တွေ့ဆုံပွဲမအောင်မြင်ခဲ့ပါဘူး။အဲဒီထဲကမြောက်ကိုရီးယားနျူကလ িয়ার ဖြတ်သိမ်းမှုနဲ့ပတ်သက်တဲ့ညှိနှိုင်းဆွေးနွေးမှုတွေရပ်ဆိုင်းနေတာပါ။ Americans နဲ့ဆွေးနွေးမှုတွေဆက်မလုပ်တော့ဘဲနျူကလ িয়ার နဲ့မဆောက်တုံးစမ်းတက်မှုတွေပြန်လုပ်မယ်မလုပ်ဘူးဆိုတာကိုခေါင်းဆောင်ကင်ဂျုံအန်မကြခင်ဆုံးဖြတ်မှာဖြစ်တယ်လို့မြောက်ကိုရီးယားတာဝန်ရှိသူတွေကပြောနေပါတယ်။မြောက်ကိုရီးယားဘက်ကနျူကလ িয়ার ဖြတ်သိမ်းမှုတွေကိုတိတိတတ်တာမလုပ်သေးသေးဖြင့်တန်ခတ်အရေးယူမှုတွေကိုချမှတ်ထားမယ်မှာဖြစ်တယ်လို့ American အစိုးရကပြောကြားထားပါတယ်။
တောင်ကိုရီးယားသမ္မတမွန်ဂျေအင်ကို American သမ္မတဒေါ်နယ်ထရန့်အင်ပြာမှာဒီနေ့လက်ခံတွေ့ဆုံအောင်မှာကိုရီးယားကျွမ်းဆောင်မှာနျူကလ িয়ার ကင်းစင်ရေးအဓိကအာရုံစိုက်ဆွေးနွေးမှာဖြစ်ပါတယ်။သမ္မတထရန့်ကတော့မြောက်ကိုရီးယားကောင်ဆောင်ကင်ဂျွန်နဲ့နှစ်ချိန်ထိတိတွေ့ဆုံခဲ့ပြီးနောက်ဆုံးအချိန်ဖေဖော်ဝါရီလနဲ့တွေ့ဆုံအောင်မှာတော့မြောက်ကိုရီးယားဘက်က American ရဲ့တန်ခတ်မှုတွေရုတ်သိမ်းပြီးဖို့တောင်းဆိုထားသလို American ဘက်ကလည်းနျူကလ িয়ার လက်နက်တွေကိုစွန့်လွတ်ဖို့တောင်းဆိုရကသဘောတူညီမှုတစ်စုံတစ်ရာမရဘဲနဲ့အဆုံးသတ်ခဲ့တာပါ။တောင်ကိုရီးယားသမ္မတကတော့မြောက်ကိုရီးယားကဆွေးနွေးညှိနှိုင်းမှုတွေမှာပါဝင်လာအောင်စီရင်သိမ်းသွင်းတဲ့အနေနဲ့တန်ခတ်ရေးရုံမှုတချို့ကိုရှော့ပေါ်ပေးပြီးနျူကလ িয়ার ကင်းစင်ရေးအကောင့်တွေဖော်နိုင်အောင်အထူးကရည်ရွယ်နေတာဖြစ်ပါတယ်။အမေရိကန်ထက်တော်မှတ်ကော်ရီကတ်နာကတော့သမ္မတထရန့်အနေနဲ့အခိုင်အမာတောင်းဆိုမှုတွေမရှိဘဲမြောက်ကိုရီးယားကိုရှော့ပေးလိုက်ရောရင်မှားလိမ့်မယ်လို့ VOA ကိုရီးယားဌာနကပြောခဲ့တာပါ။တခြားထက်တော်မှတ်တော်တော်များလိုပဲနျူကလ িয়ার ကင်းစင်ရေးကြိုးပမ်းမှုတွေမှာအမေရိကန်နဲ့တောင်ကိုရီးယားတို့ရဲ့ဆက်ဆံရေးဟာအရေးကြီးတဲ့အကြောင်းလဲပြောဆိုခဲ့ပါတယ်။
အိန္ဒိယနိုင်ငံမှာဝင်ကြီးချုပ်ယာဒူအပါအဝင်အထွေထွေရွေးကောက်ပွဲတွေကိုဒီကနေ့စတင်ကျင်းပနေပါပြီ။လူဦးရေ 1.3 ဘီလီယံရှိတဲ့ကမ္ဘာအကြီးဆုံးဒီမိုကရေစီနိုင်ငံမှာမဲပေးပိုင်ခွင့်ရှိသူကတန်း900လောက်ရှိပါတယ်။သတင်း6ပတ်လောက်အစစ်အစင်ကျင်းပသွားမယ်။အိန္ဒိယနိုင်ငံရွေးကောက်ပွဲတွေအတွက်ပထမအဆင့်မှာလူပေါင်း142တန်းလောက်မဲပေးကြမှာဖြစ်ပါတယ်။သမ္မတနရင်ဒရာမိုဒီနဲ့သူ့ရဲ့ဟိန္ဒူအမျိုးသားရေး BJP ပါတီကလူကြိုက်များနေပေမဲ့လေယာဉ်စိုက်ပျိုးရေးလုပ်ငန်းတွေရဲ့ဝင်ငွေကျဆင်းနေတဲ့ကြေးလက်ဒေသတွေမှာတော့မကျေနပ်မှုတွေတိုးနေပါတယ်။မကျေနပ်မှုတွေကြောင့်ပဲ2018ဒီဇင်ဘာကလုပ်ခဲ့တဲ့ပြည်내ရွေးကောက်ပွဲအတွင်းအဓိကကျတဲ့ပြည်내၃ခုမှာ BJP ပါတီရှုံးနိမ့်ခဲ့တာပါ။ဟိန္ဒူတွေအမျက်တနိုးထားတဲ့နွားတွေတတ်တာကိုတားမြစ်ထားတဲ့တချို့ပြည်တွေမှာနွားတွေခိုးသွင်းတဲ့မွတ်စလင်တွေကိုပြစ်မှတ်ထားတိုက်ခိုက်မှုတွေဖြစ်အောင်လို့ဝင်ကြီးချုပ်မိုဒီကအားပေးနေတယ်လို့လည်းအပြစ်တင်ခံနေရပါတယ်။ဒါပေမဲ့အခုနှစ်ဖေဖော်ဝါရီလတုန်းကအိန္ဒိယအုပ်ချုပ်တဲ့ကက်ရှမီးယားဒေသမှာလူပေါင်း40တေဆုံးခဲ့တဲ့လုံခြုံရေးရင်မတန်းအပေါ်ကားဘုံးခွဲတိုက်ခိုက်မှုအပေါ်ဝင်ကြီးချုပ်ရဲ့တုံ့ပြန်မှုကြောင့်လူထုထောက်ခံမှုတော်တော်လေးပြန်ရခဲ့ပါတယ
်။ကြတာရိညနေပိုင်းထိတ်တန့်ရောက်တဲ့တွင်တွေကိုကိုအောင်လင်ဦးနဲ့မန်းစုမြတ်မလို့ပြောပြပေးခဲ့တာပါ VOA ကအခုထုတ်လွှင့်နေတဲ့အစီအစဉ်ကို Radio ကသာမကပဲ VOA Internet ဆာမျက်နှာဖြစ်တဲ့ burmese.voanews.com ကနေကျမတို့အခုထုတ်လွှင့်နေတဲ့ဒီပိုင်းထဲမှာပဲတိုက်ရိုက်နားဆင်နိုင်ပါတယ်အခုတော့သတင်းလွှာတွေကိုတင်ဆက်ပေးပါမယ်ရခိုင်ပြည်နယ်မြောက်ဦးမြို့နယ်လက်ကကြီးရွာသား28ဦးကိုတပ်မတော်ကဖမ်းဆီးခေါ်ဆောင်သွားတယ်လို့ဒေသခံတွေကပြောပါတယ်။ရခိုင်လက်နက်ကိုင်အဖွဲ့ AA အဖွဲ့တွေအဖြစ်မတင်ကားသူတွေကိုဖမ်းဆီးထားကြောင်းတပ်မတော်ကထုတ်ပြန်ပြောထားပေမဲ့ဒေသခံတွေနဲ့ကြီးရွာတာဝန်ရှိသူတွေကတော့အခုဖမ်းဆီးခံရသူတွေဟာ AA အဖွဲ့ဝင်တွေမဟုတ်ပဲကြီးရွာလုံခြုံရေးကင်းဆောင်အဖွဲ့တွေလို့ပြောပါတယ်။ဒီအကြောင်းကို VOA မြန်မာပိုင်းသတင်းတောက်နိုင်ကွင်းအင်ကသတင်းပေးပို့ထားပါတယ်ရှင်
။ဟုတ်ကဲ့ပါ။မြောက်ဦးမြို့ကရဲတပ်ရင်တိုက်ခိုက်ခံရပြီးနေမည်ရှင်းလင်းရေးလှုပ်ဆောင်မှုအတွင်းလက်ကကြေးရွာသား28ဦးကိုမြန်မာစစ်တပ်ကဖမ်းဆီးသွားခဲ့တာပါမနေ့ကတမတော်စစ်ကြောင်းတွေရွာထဲဝင်လာပြီးဖမ်းဆီးခေါ်ဆောင်သွားတဲ့အကြောင်းအဖမ်းခံရသူဦးအောင်စိုးရဇနီးဖြစ်သူကအခုလိုပြောပါဗျာ
သူတို့ကလာကြတယ်ပေါ့ရွာထဲကိုဝင်ပြီးနည်းနည်းတော့အပေါ်ထောင်ပြီးကြေးကြတယ်ပေါ့ကျမတို့ကကြောက်တယ်ပေါ့သူတို့ကခုံထွက်ကြတယ်အဲ့လိုကျမတို့ခေါ်တယ်ပေါ့တော့အဲ့ဒါမှသူတို့ကလည်းနာမည်စီးရင်နေရတယ်တဲ့ကျမတို့ကကျမရောက်ကြောက်ခေါ်တယ်ပေါ့တော့ကျမတို့ကလည်းနေမှုတွေမှာလာထားပါတယ်ကျမတို့ရောက်ကြအေးမဟုတ်ဘူးလို့မဟုတ်တဲ့ကျမတို့ခံစားရပါတယ်လို့အေးအမှဖြစ်တဲ့ဆိုကျမတို့မခံစားရပါဘူးလို့ကျမတို့ကဆင်းရဲထင်းထင်းဆင်းရဲရှာသွန်းနေရတာပါလို့အဲ့ဒါကိုပြောတယ်သူကမယုံဘူးတဲ့ကျမတို့အိမ်ကြီးမှာဆင်းရဲတဲ့ရှိတာပဲတဲ့အဲ့ဒါကျမကပြောတယ်ကျမတို့အိမ်ကြီးခုခါထားတဲ့လူတွေအိမ်ကြီးကိုလည်းကျမအကုန်လုံးလင်းပြစမှာမယ်လို့ဗတ်ထဲမှာလည်းမချီဘူးလို့မြင်လည်းမမြင်ဘူးလို့ကိုလည်းကျမတို့ရောက်ကြပြင်ရောက်နေတော့ဘေးပါ့ခွင့်ပြီကျမတို့ရောက်ခံစားနေရပါတယ်
တမရောဘက်ကနေတင်းစီရမိတဲ့ဖွဲ့စည်းပုံဆိုင်ရွက်စရင်တစ်ခုရဒီလူတွေဟာ AA ဖွဲ့ဝင်ဖြစ်တယ်လို့ဆိုပြီးဖမ်းဆီးခဲ့တဲ့ကြောင်းဒေသခံတွေကပြောပါတယ်။ဒါပေမဲ့အဲ့ဒီဆိုင်ရွက်ဟာကျေးရွာလုံခြုံရေးအတွက်ကင်းလှက်ဆိုင်ရွက်ဖြစ်တယ်လို့လက်ကကျေးရွာအုပ်ချုပ်ရေးမှူးဦးအောင်တမ်းမြင့်ကပြောပါတယ်
။သူကဒီရွာထဲကိုဝင်ပြီးတော့အစ်ကျင်းမှုတွေလုံးတုံးကျင်းဆောင်တဲ့ရွာကကျင်းဆောင်တဲ့ဆိုင်ရွက်အဲ့ဒီဆိုင်ရွက်ဒီကရရှိတဲ့ဒီရွာအဲ့ဒီဆိုင်ရွက်နဲ့နာမည်ခေါ်တော့တယ်ဒီလူတွေက AA ဆ ုံးပြီးတော့ကျွန်တော်တရားရှင်တရားရှင်ခေါ်တော့တယ်ကျွန်တော်တို့ကတော့ပြောတာပဲဒီလိုရောရွာသားတွေပါအေးတယ်အေးတယ်မဟုတ်ဘူးရွာမှာဒီကျေးရွာလူကျွန်တော်တို့ကဒီအင်းဆောင်ဖို့တော့ပြောတာတဲ့လူတွေဆိုပြီးတော့ပြောတယ်မဟုတ်ဘူးတဲ့ဒါအေးတယ်ဆိုပြီးတရားရှင်ခေါ်တာ
မြန်မာစစ်တပ်ကနေဖမ်းဆီးခေါ်ဆောင်သွားတဲ့အထက်ကလက်ကရွာသား19ဦးပါဝင်ပြီးတခြားရွာကလက်ထမားလာလုပ်နေတဲ့လူ10ဦးပါဝင်ပါတယ်ဒီဖန်စီမှုနဲ့ပတ်သက်ပြီးတမတော်သတင်းမှပြန်ကြားရေးဖွဲ့တွဲဖက်တွင်းမှုဘုံမှုချုပ်စုံမင်းတွန်းကအခုလူပြောပါတယ်
လက်ကကြီးရအမှန်တကယ်လမ်းမှာပေါ်မှာရှိပြမှုဖြစ်တယ်ပြီးရင်လက်ကကြီးရရဲ့ကြီးတာလည်းအဲ့ဒါနဲ့ပတ်လို့ကျွန်တော်စစ်ဆေးရတယ်လောက်ပါလေအတင်းငါးပွဲ23ရေးခဲ့ပါတယ်လက်နဲ့ဖန်စီရမှုဘုံမှုရှိပါဖန်စီရမှုတော့ဖွဲ့ပြီးပေါ်ပါတယ်ဖန်စီရမှုရှိတယ်ကျွန်တော်စစ်ဆေးအထောက်အကူရခုတော့တယ်
တမတော်အနေနဲ့မသိင်္ဂါပွဲသူတွေကိုဖန်စီရမိတယ်လို့သတင်းထုတ်ပြန်ထားပေမဲ့လက်နဲ့တွေဖန်စီရရှိခြင်းမရှိခဲ့ပါဘူးဒီလိုဖန်ဆီးခံရမှုအတွက်ပြည်နယ်လွှတ်တော်ကိုယ်စားလှယ်တွေလူမှုကူညီရေးသင်းဖွဲ့တွေကလည်းတိမရက်မှာလက်ကကြွေးရကိုရောက်ရှိနေပြီးအခြေအနေရရကိုစုံစမ်းမေးမြန်းနေပါတယ်။မြောက်ဦးမြို့နယ်မဲဆန္ဒနယ်ပြည်နယ်လွှတ်တော်ကိုယ်စားလှယ်ဦးထွန်းသာစိန်ကတော့ဖန်ဆီးခံရတဲ့လူတွေဟာအမှန်တကယ်ရွာသားတွေဖြစ်ကြောင်းသက်ဆိုင်ရာကိုတိုင်ကြားဖို့အကြံပြုခဲ့တယ်လို့ပြောပါတယ
်။ရွာသားတွေကကျွန်တော်ကိုတိုင်ကြပါတယ်။တိုင်ကြတော့ကျွန်တော်တခါတည်းနဲ့ဒီရခိုင်ပြည်နယ်ဝန်ကြီးချုပ်ကိုကျွန်တော်ဖုန်းဆက်ပါတယ်။ဒီတော့ကျွန်တော်လွတ်တော်ဥက္ကဋ္ဌကိုလည်းဖုံးဆက်ပါမယ်။ရခိုင်ပြည်နယ်တင်ကြီးအေဂျင့်ရဲ့အထောက်ကူမျိုးကော်မတီအဖွဲ့ဝင်ဖြစ်တဲ့ဦးဇော်အေးမောင်ကအဲ့ဒီဖမ်းဆီးခေါ်ဆောင်သွားတဲ့လူတွေရဲ့နာမည်အမည်စရင်းနဲ့တကွကျွန်တော်ကိုဗိုက်ဘာနဲ့ပို့ပေးပါဆိုလို့ကျွန်တော်ဗိုက်ဘာနဲ့ပို့လိုက်။သူတို့ကတော့ပြည်ထောင်စုကိုတင်သားတယ်လို့ပြောပါတယ်။အခုလည်းပဲကျွန်တော်ရွာကိုရောက်နေတဲ့အကြောင်းကဒီမိသားစုဝင်တဲ့အနေနဲ့ကိုယ်တိုင်လက်မှတ်ထိုးပြီးတော့ဆက်ဆံရာအဖွဲ့အစည်းတွေကိုဒါကြေအားအမှန်တကယ်ရွာသားပါပဲသူတို့မှအပြစ်မရှိပါဘူးဆိုတဲ့အကြောင်းကိုလက်မှတ်ထိုးပြီးတော့တက်ဆိုင်ရာဌာနတွေကိုတိုင်မာကျွန်တော်တို့ကိုလည်းမိတ်တူပေးပါဆိုပြီးအကြံပြုတဲ့အနေနဲ့ဒီရွာကိုရောက်နေတာဖြစ်ပ
ါဧပြီလ9ရက်နေ့ကမြောက်ဦးမြို့ရှိရဲတပ်ရင်းဌာနချုပ်ကိုရခိုင်တပ်မတော်အေအေကနေဝင်ရောက်တိုက်ခိုက်ခဲ့ပြီးရဲမိသားစုဝင်9ဦးကိုလည်းဖမ်းဆီးသွားတယ်လို့တပ်မတော်ကာကွယ်ရေးဦးစီးချုပ်ရုံးကနေသတင်းထုတ်ပြန်ထားပါတယ်ဒါပေမဲ့အေအေဖွဲ့ဘက်ကတော့တိုက်ပွဲဖြစ်ပွားတဲ့လမ်းကြောင်းမှာဒီမိသားစုတွေရှိနေခဲ့ပြီးအသက်အန္တရာယ်မဖြစ်အောင်ကာကွယ်ပေးဖို့ကဲထုတ်ခဲ့တာဖြစ်ကြောင်းနဲ့လောလောဆယ်ကောင်းမွန်စွာဆောက်ရှောက်ထားပြီးပြန်လည်လွှဲပြောင်းပေးသွားနိုင်ဖို့စီစဉ်နေတယ်လို့ပြောဆိုထားပါတယ်။ကိုရနေညတိုက်ပွဲတွေနှစ်ဖက်သိကြိုက်မှုတွေရှိခဲ့တယ်လို့မြန်မာအစိုးရဘက်ကတပ်မတော်လက်နက်ကြီးတပ်ကပူကြီးစစ်ရှိသူဥပါဝင်20ဦးကြာဆုံးသွားတယ်လို့လည်းအေအေဘက်ကပြောပါတယ်။မြောက်ဦးမြို့တွင်ပြစ်ခတ်မှုပြီးစင်ဦးကျေးရွာ၊ဘူးရွမညိုကျေးရွာ၊ချောင်းသိကျေးရွာဘက်မှာလည်းလက်နက်ကြီးလက်နက်ငယ်ပြစ်ခတ်တိုက်ခိုက်မှုတွေရှိနေခဲ့ပါတယ်။ဒီပြစ်ခတ်မှုကြောင့်အမျိုးသမီးနှစ်ဦးသေဆုံးသွားတယ်လို့ချောင်းသိရွာကကလေးငယ်တူနဲ့မိခင်ဖြစ်သူတို့ထိခိုက်ဒဏ်ရာရရှိခဲ့ပါတယ်။လက်ရှိရခိုင်ပြည်နယ်တွင်တပ်မတော်နဲ့အေအေတို့ဖြစ်ပွားတဲ့တိုက်ပွဲစဉ်တွေမှာအရသားတွေပေါ်ပြစ်မှတ်ထားတိုက်ခိုက်မှုတွေများလာနေလို့ဒေသခံတွေစိုးရိမ်စိတ်တွေတိုးပွားနေပါတယ်ခင်ဗျာ။
နိုင်ကွင်းသတင်းပေးပို့ထားတာပါအခုဆက်ပြီးတော့နိုင်ငံတကာသတင်းလွှာတပုတ်ကိုနားဆင်ရပါမယ်ကိုရီးယားကျွန်းဆွယ်နျူကလ িয়ার ကိမဲဆုံဖြစ်ရေးရပ်ဆိုင်းနေတဲ့ဆွေးနွေးမှုတွေပြန်ဆနိုင်ရေးဆွေးနွေးဖို့တောင်ကိုရီးယားသမ္မတမွန်ဂျီအင်းဟာအမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့ဒီကနေ့တွေ့ဆုံမှာဖြစ်ပါတယ်မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အွန်းကသူ့နိုင်ငံရဲ့နျူကလ িয়ার လုပ်ငန်းစဉ်တွေမရပ်ဆိုင်းခင်အမေရိကန်ဘက်ကအလျှော်ပေးလှုပ်ဆောင်တာမျိုးလှူလာကြောင်းတောင်းဆိုပေမဲ့အမေရိကန်ဆိုရကတော့နျူကလ িয়ার အစီအစဉ်တွေအပြီးတိုင်အဆုံးမသတ်ခင်ကာလအတွင်းမြောက်ကိုရီးယားအပေါ်ချမှတ်ထားတဲ့စီးပွားရေးပိတ်ဆို့အရေးယူမှုတွေဆက်လက်တည်ရှိနေဖို့လိုအပ်ကြောင်းပြောပါတယ်။ဒီအကြောင်းကို VOA ကိုရီးယားဌာနကအမေရိကန်လွှတ်တော်အမတ်တွေနဲ့တွေ့ဆုံဆွေးနွေးထားတာကိုကိုဇော်ဝင်းလိုင်ကတင်ပြပေးပါမယ်ရှင
်။နှစ်ဖက်အပြင်းထန်ဝေဖန်မှုတွေပြုလုပ်ခဲ့ကြတာကြောင့်နျူကလ িয়ার စစ်ဖြစ်လာမလားဆိုတဲ့စိုးရိမ်မှုတွေထွက်ခဲ့ပြီးတဲ့နောက်သမ္မတထွန့်ဟာမြောက်ကိုရီးယားကောင်ဆောင်ကင်ဂျွန်ဦးနဲ့စင်ကာပူနိုင်ငံမှာမနစ်ဇွန်လကသမိုင်းတွင်စီမဲ့တွေ့ဆုံမှုကိုပြုလုပ်ခဲ့ပါတယ်။မြောက်ကိုရီးယားအနေနဲ့နျူကလ িয়ার လက်နက်စမ်းသပ်မှုတွေဆိုင်းငံ့ပြီးကိုရီးယားစစ်ပွဲအတွင်းပျောက်ဆုံးနေတဲ့အမေရိကန်စစ်သားတွေပြန်အရေးနျူကလ িয়ার စမ်းသပ်ခဲ့တဲ့နေရာဟောင်းတွေကိုပိတ်ပစ်ရေးနဲ့ကင်ဂျွန်ဦးအနေနဲ့နိုင်ငံတွင်းနျူကလ িয়ার စစ်ဆင်တွေဖျက်သိမ်းလိုတဲ့ဆန္ဒရှိရေးလိုဖြစ်ပါတယ်။ဒါနဲ့ပတ်သက်လို့မြောက်ကရိုလိုင်းနားပြည်နယ်ရီပပ်ဘလစ်ကန်အထက်လွှတ်တော်အမတ်တွမ်တယ်လစ်ပြောတာကတော့
But we also see other activities that do not necessarily demonstrate to us a very specific de-escalation
ဒီအချင်းချောင်းမှုတွေအရှိန်ရောက်သွားစေတဲ့တိကျတဲ့လှုပ်ဆောင်မှုတွေရှိမနေဘူးဆိုတာကိုကျွန်တော်တို့မြင်နေရပါတယ်။ဒါတွေကိုကျွန်တော်တို့မြင်နိုင်တယ်လို့တိုင်းတာလို့လည်းရနိုင်ပါတယ်
။ဗီယက်နမ်နိုင်ငံဟနွိုင်းမြို့မှာဒုတိယအကြိမ်ပြုလုပ်တဲ့ထိပ်သီးဆွေးနွေးပွဲအတွင်းနျူကလ িয়ার ဖျက်သိမ်းရေးအစီအစဉ်တွေမဆခင်အမေရိကန်ဘက်ကစီးပွားရေးပိတ်ဆို့မှုတချို့ရုပ်သိမ်းပေးဖို့ကင်ဂျွန်ဦးကတောင်းဆိုခဲ့တယ်လို့သမ္မတထရန့်ကလည်းနျူကလ িয়ার အရင်ဖျက်သိမ်းပေးရမယ်လို့ပြောနေတာကြောင့်သဘောတူညီချက်မရဘဲစော်ပြီးအဆုံးသတ်သွားခဲ့ပါတယ်။သမ္မတထရန့်ရဲ့ရည်ရည်ချက်ကိုကိုရီဂါဒနာလို့ ကော်လိုရာဒိုပြည်နယ်ကရီပဘလစ်ကန်အထက်လွှတ်တော်အမတ်တွေကထောက်ခံကြပါတယ
် I think the important part is to make sure that we don't relieve pressure to Kim Jong Un to the point where he doesn't feel like it's necessary to achieve
the Kim Jong Un ဆုံးဖြည့်လို့ဆရာမလို့တော့ဘူးလို့ Kim Jong Un အနေနဲ့ယူဆသွားရလောက်တဲ့အထိရောက်အောင်ကျွန်တော်တို့ဘက်ကဖိအားတွေကိုဖြေလျှော့မပေးသင့်သေးပါဘူးတိကျခိုင်မာတဲ့လှုပ်ဆောင်မှုမရှိသေးပဲသူ့ကိုအလျှော့ပေးလိုက်မယ်ဆိုရင် American နဲ့ Tong Korea တို့ဟာအမားကိုလုံးမိတယ်လို့ဖြစ်သွားမယ်လို့ကျွန်တော်ထင်ပါတယ
်ဒါပေမဲ့တောင်ကိုရီးယားဘက်ကဆွေးနွေးမှုတွေကိုပြန်ဆလုပ်နေပြီးမြောက်ကိုရီးယားနဲ့တင်းမာမှုတွေပြန်ဖြစ်မှာကိုစိုးရိမ်နေပါတယ်။ဒါ့အပြင်မြောက်ကိုရီးယားနဲ့ပူးတွဲဆက်မှုစုံတိစောက်ချင်နေတာကြောင့်အဲ့ဒီအတွက်ပိတ်ဆို့မှုတချို့ရိုသင့်ပေးဖို့လိုအပ်ပါတယ်။အစိုးရအနေနဲ့တောင်ကိုရီးယားနဲ့အတက်နိုင်ဆုံးလက်တွဲရပ်တည်ဖို့လိုအပ်ကြောင်းရိုအိုင်လန်ပြည်နယ်ကဒီမိုကရက်အထက်လွှတ်တော်အမဂျက်ဂရီနဲ့အလာစကာပြည်နယ်ကရီပဘလစ်ကန်အထက်လွှတ်တော်အမဒန်ဆလဗန်တို့လိုအမေရိကန်လွှတ်တော်အမတွေကသဘောတူကြပါတယ်။
We're stronger together than we are separately. So I think the president, if he can communicate that message.
ဝင်ပြားစီရည်တည်တာလက်တွဲလှုပ်ဆောင်တာကကျွန်တော်တို့အတွက်ပိုအားကောင်းစေပါတယ်။အဲ့ဒီသဘောတရားကိုမြောက်ကိုရီးယားဘက်ကသဘောပေါအောင်တမတားကပြောနိုင်ရင်ကောင်းမယ်ထင်ပါတယ်
။ The North Koreans, the Russians, the Chinese for decades have been trying to split.
မြောက်ကိုရီးယား၊ရုရှား၊တရုတ်ဒီနိုင်ငံတွေအားလုံးကကျွန်တော်တို့နဲ့တောင်ကိုရီးယားမဟာမိတ်ဖြစ်တည်မှုပြတ်သွားအောင်လုပ်နေကြတာပါ။အရေးကြီးတဲ့အချက်အပြက်ကျွန်တော်သုံးသပ်မိတာကတော့မြောက်ကိုရီးယားလိုရန်ဘတ်နိုင်ငံတွေနဲ့တွေ့ဆုံဆွေးနွေးတိုင်းမှာကျွန်တော်တို့နဲ့တောင်ကိုရီးယားအတူရှိနေတယ်ဆိုတာကိုပြသသင့်ပါတယ်
။တောင်ကိုရီးယားရဲ့စိုးရိမ်မှုတွေကို Republican တွေရော Democrat အမတ်တွေကပါနားလည်သဘောပေါက်ကြပါတယ်။ဒါ့အပြင်မြောက်ကိုရီးယားရဲ့ Nuclear ချင်းချောက်မှုတွေဖျက်သိမ်းနိုင်ရေးနှစ်ဖက်လိုလားနေတဲ့သဘောတူညီချက်ရအောင်လုပ်နိုင်မယ်ဆိုတာကိုလည်းယုံကြည်နေကြပါတယ်ခင်ဗျာ
။ကိုဇော်ဝင်းလှိုင်ပါရှင်။ဒီကနေ့ညနေပိုင်းသတင်းလွှာတွေကတော့ဒီလောက်ပါပဲရှင်။ည9:00နာရီမှာထုတ်လွှင့်မယ့်အစီအစဉ်တွေမှာတော့ကျမ်းမာရေးကဏ္ဍဥအောင်ခင်ရဲ့မြန်မာရေးသုံးသပ်ခြင်းနဲ့တိုင်းရင်းသတင်းလွှာအစီအစဉ်တွေကိုစောင့်မျှော်နားဆင်နိုင်ပါတယ်။အခုတော့နှစ်တကူလက်ဆောင်တကြံတေးသချင်းလေးတွေနဲ့ဖြောပြဖို့အချိန်ရောက်ပါပြီ။ဒီညနေပိုင်းအတွက်ဇော်ဝင်းထွန်းနဲ့တားဆိုးတီဆိုထားတဲ့ဖြူနီပြဝါဆိုတဲ့တချင်းလေးနဲ့တကြံမြစ်တာတေးလက်ဆောင်ပေးခြင်းပါတယ်။မင်္ဂလာရှိတဲ့နှစ်တကူချိန်ခါဖြစ်ကြပါစေရှင်။
နေတဲ့ကူပြောင်းတဲ့ကောင်တာယူတွေပြန်ဆူဆူပါစေနေမှာ
ော်ဝင်ထွန်းနဲ့သားစုတို့တည်ဆူထားတဲ့ဖြူနီပြဝါဆိုတဲ့သချင်းပဲဖြစ်ပါရဲ့ရှင်။ VOE ကိုအင်တာနက်ကနေပြီးဝေဖန်ကြံပေးစာတွေပေးပို့လို့ရတယ်။သောတာရှင်တွေနားဆင်လို့ရတဲ့တည်သချင်းတွေတောင်းယူလို့ရတဲ့ဆိုရင် VOE ရဲ့ email လိပ်စာက burmese@voanews.com ဖြစ်ပါရဲ့။စာတိုက်ကနေဆက်သွယ်လို့ရင်တော့ VOE American အသံမြန်မာပိုင်းအစီအစဉ်ရန်ကုန်စာတိုက်ကြီးစာတိုက်တိတ္တအမှတ်855ကိုစာရေးသားဆက်သွယ်နိုင်ပါရဲ့ရှင်။အခုကြံနေသေးတဲ့အချိန်အတွင်းမှာသတင်းချင်းချုပ်ကိုကိုအောင်လွင်ဦးကပြောပြပေးပါရှင
်။ဆူနာနိုင်ငံမှာစစ်တပ်ကအစိုးရအဖွဲ့ကိုဖျက်သိမ်းပြီးသမ္မတအိုမာအယ်ဘာရှီယာကိုဖမ်းဆီးလိုက်တဲ့အကြောင်းကြေညာလိုက်ပါတယ်။ရေးပေါ်ချင်းနေ၃လသတ်မှတ်ပြီးဂျာကာလာမှာအုပ်ချုပ်ဖို့စစ်ကောင်စီတရက်ကိုဖွဲ့စည်းထားကြောင်းလည်းကြေညာခဲ့တာပါ။ဆူနာနိုင်ငံမှာအသွင်ကူပြောင်းရေးကာလာတရက်သတ်မှတ်ပြီးရွေးကောက်ပွဲတွေကျင်းပသွားမယ်ကြောင်းလည်းကာဝဲဝင်ကြီးကဒီကနေ့ပဲရုံးမြင့်တန်ကြီးကတစင်ကြေညာခဲ့ပါတယ်။ဒီအတွက်လက်ထလုံးမှာတော့နိုင်ငံကလေးစိတ်ပါဝင်နိုင်ငံအဝင်ထွက်အားလုံးကိုလည်းယာယီပိတ်ဆို့ထားလိုက်ကြောင်းကြေညာခဲ့တာပါ။အင်တာနက်မှာအချက်လက်တွေကိုဖွင့်ချနေတဲ့ WikiLeaks website ထူထောင်သူ Julian Assange ကိုဒီနေ့ပဲပြည်ရှာရဲတပ်ဖွဲ့ကဖမ်းဆီးလိုက်ပါတယ်။နိုင်ငံဆိုင်ရာစော်ကားမှုဆွဆွဲခြင်းနဲ့ဆူရီနိုင်ငံမှာတရားစွဲခံထားတဲ့အတွက်ပြန်ဖို့ခံရမှာကိုရှောင်ရှားပြီး2012ခုနှစ်ကတည်းကခိုလုံနေတဲ့လန်ဒန်မြို့က Ecuador တန်ရုံမှာပဲဖမ်းဆီးခံခဲ့ရတာပါ။ဒါနဲ့ပတ်သက်လို့ Ecuador သမ္မတကတော့အဆိုင်ရဲ့အပြုအမူတွေပေါ်တီးမခံနိုင်တော့အတွက်ဆက်လက်လက်ခံထားဖို့ဆုံးဖြတ်ခဲ့တာဖြစ်တဲ့အကြောင်းလဲဒီနေ့ပဲဗီဒီယိုနဲ့ကြေညာချက်တည်းရဲ့ထုတ်ပြန်ပြောဆိုခဲ့ပါတယ်။တောင်ကိုရီးယားနိုင်ငံမှာနှစ်ပေါင်း65နှစ်ကြာကျင်းသုံးလာခဲ့တဲ့ကိုဝင်ဖြစ်ချောက်ဝင်တားမြစ်တဲ့ဥပဒေတရားကိုဖွဲ့စည်းပုံအခြေခံဥပဒေတရားရုံးကပယ်ဖျက်လိုက်ပါတယ်။ဒီဥပဒေဟာအမျိုးသမီးတွေရဲ့ကိုယ်ပိုင်ဆုံးဖြတ်ခွင့်ကိုကန့်သတ်ရရောက်တဲ့အတွက်ဖွဲ့စည်းပုံအခြေခံဥပဒေနဲ့မညီတဲ့အကြောင်းတမိုင်းဝင်ဆုံးဖြတ်ချက်တရားဖြစ်ဒီနေ့ကြီးညာမှာပြောဆိုခဲ့တာပါ။ဆုံးဖြတ်ချက်ကိုတော့ထောက်ခံမဲ9မဲ၊ကန့်ကွက်မဲ2မဲနဲ့အတည်ပြုခဲ့တာဖြစ်ပြီးကန့်သတ်ချက်တွေကိုဖယ်ရှားပြီးအစားထိုးမဲ့ဥပဒေတရားကိုလွှတ်တော်ကအတည်မပြုနိုင်သေးရင်တော့ဖွဲ့စည်းပုံအခြေခံဥပဒေတရားရုံးရဲ့လက်ရှိတားမြစ်ချက်ဟာ2021ခုနှစ်ဇန်နဝါရီလ1ရက်နေ့မှာစတင်အသက်ဝင်မှာဖြစ်ပါတယ်။တောင်ကိုရီးယားသမ္မတမွန်ဂျေအင်းကိုအမေရိကန်သမ္မတဒေါ်နယ်ထရန့်အင်ပြီတော်မှာဒီနေ့လက်ခံတွေ့ဆုံရမှာတော့ကိုရီးယားကျွန်းဆင်မှာနျူကလ িয়ার ကင်းစင်ရေးကိစ္စတွေကိုအဓိကအာရုံစိုက်ဆွေးနွေးသွားမှာဖြစ်ပါတယ်။သမ္မတထရန့်ကတော့မြောက်ကိုရီးယားကောင်ဆောင်ကင်ဂျွန်နဲ့နှစ်ချိန်ထိပ်သီးတွေ့ဆုံခဲ့ပြီးနောက်ဆုံးအချိန်ဖြစ်တဲ့ဖေဖော်ဝါရီလတွေ့ဆုံရမှာတော့မြောက်ကိုရီးယားဘက်ကအမေရိကန်ရဲ့တိုက်ခတ်မှုတွေရုတ်သိမ်းဖို့တောင်းဆိုခဲ့တယ်လို့အမေရိကန်ဘက်ကနျူကလ িয়ার လက်နက်တွေဆွန့်လွှတ်ဖို့တောင်းဆိုရတာကနေသဘောတူညီချက်တစုံတရာမရဘဲနဲ့အဆုံးသတ်ခဲ့ကြတာပါ။
တရင်ချင်းချက်ကိုကိုအောင်လွင်ဦးကပြောပြပေးခဲ့တာဖြစ်ပါတယ်။ဒီညနေအစီအစဉ်ထုတ်လို့ရမှုကကိုဇော်ဝင်းလိုင်ဖြစ်ပြီးအသံပိုင်းဆိုင်ရာအင်ဂျင်နီယာကတော့ဂျိုဂိလ်ဖြစ်ပါတယ်။အခုကျမတို့အသံလွှင့်နေတဲ့ရေဒီယိုအစီအစဉ်ပြီးပြီးချင်းမှာပဲ Asia 7 ဂျူရူကနေတိုက်ရိုက်ထုတ်လွှင့်ပေးတဲ့ VOA နိုင်စင် TV အစီအစဉ်ကိုကြည့်ရှုနားဆင်နိုင်ပါတယ်ရှင်။ VOA အစီအစဉ်တွေကိုအားပေးနားဆင်ကြတဲ့အတွက်ကျေးဇူးထူးတင်ရှိပါတယ်။သောတာရှင်များနဲ့တကွာမြန်မာပြည်သူပြည်သားအားလုံးနှစ်သက်အခါသမယမှာရှင်လန်းချမ်းမြေကြပါစေ။ကျမများသတင်းအောင်ပါ
This program has come to you from the Voice of America, Washington. From Washington.